ဟုတ်ကဲ့ KNU နဲ့ PDF ပြည်သူ့ကာကွယ်တပ်ဖွဲ့တွေမနေ့မနေ့အစောကြီးကရေရှိမျိုးတဲ့ခြေဝင်တိုက်ခဲ့ပြီးနေမြေကန်စစ်ကောင်စီတိုင်ရင်ကိုလည်းဆက်တိုက်ခဲ့တယ်လို့ KNU နဲ့ PPLA ရရှိတွေကပြောပါတယ်ဒီနေမြေကန်တိုင်ရင်ခြေလင်းတိုင်ရင်ခလာရ83ကိုနေ့လယ်ပိုင်းဆက်တိုက်ခဲ့တာမှာစစ်ကောင်စီဘက်ကလည်းလေကြောင်းနဲ့လက်နက်ကြီးတွေနဲ့ဒရက်ဆက်ပြန်တိုက်ခိုက်ခဲ့ပြီးအရသာထိခိုက်ဒေဆုံမှုတွေနဲ့နှစ်ဖက်ထိခိုက်ကြဆုံမှုတွေရှိခဲ့တယ်လို့ဒေယာရှိတွေကဆက်ပြောပါတယ်။ဒီပေါ်မှာ PPLA သတင်းနဲ့ကြံကြားရေးတာဝန်ခံရဲဘော်လေးလင်းကအခုလိုပြောပြပါတယ
်။စစ်ကောင်စီကပြည်သူတွေနေတဲ့ရထဲရွာတွေကိုလက်နက်ကြီးနဲ့ရေရွက်ချက်ရှိရှိတောက်လျှောက်ထုခဲ့တာဖြစ်ပါတယ်။တိုက်ပွဲအတွင်းမှာနှစ်ဖက်ကြဆုံမှုတွေရှိရဆိုပေမဲ့သူတို့ဘက်ကနေပြီးတော့စခန်းကိုဆုံးခေါ်ထွက်ပြေးသွားတဲ့ရဲတွေစစ်သားတွေရှိနေတာအသေးချာပါပဲ
။ဒါပေမဲ့မနေ့မနေ့၄နိုင်မှာဒီတိုင်ရင်းကို trouble တွေလက်လက်ချီတွေနဲ့ပါလာဝိုင်းတိုက်ခဲ့တဲ့ဒီ CNL နဲ့ PDF တပ်တွေကိုလေကြောင်းနဲ့လက်လက်ချီဖြစ်ခုတွေနဲ့ပြန်တိုက်ခိုက်ခဲ့တာမျိုးပြန်ဆုတ်သွားကြပြီလို့စစ်ကောင်စီကမနေ့ကပဲထုတ်ပြန်ခဲ့ပါတယ်။ဒီပေါ်စစ်ကောင်စီကြော်ကြရဖူချုပ်စော်မြထွန်းကလည်းအခုလိုပြောပြပါတယ
်။မနေ့၄နိုင်လောက်မှာအေဇာကြီးကတိုင်ရင်တိုင်ရင်ကိုတာ KNU PDF ပူပေါင်းအင်အားတထောင်လောက်တော့ရှိမယ်။သူတို့တိုက်ခိုက်တာရှိတယ်။တနေကုန်တိုက်ပွဲဖြစ်ပါတယ်။ဒီဘက်ကတော့သူတို့စစ်ကူပြစ်ကူနဲ့အချိန်ကြီးရောက်တယ်။ဒီနေ့ညနေပိုင်းမှာတော့သူတို့အထိနာလို့ကြောင်းဒါဆုတ်ခွာထွက်ပြေးတယ်။ဒီလောက်လက်နေတယ်လေတော်များများရလိုက်ပါတယ်
။ဒါပေမဲ့KNU ကြောင်းရဖရိုစောက်ကလေးစီကတော့ဒီဈေးအကြီးတိုက်ပွဲကပွဲမပြီးသေးပဲဆက်ဖြစ်နေတယ်လို့အခုလိုပြောခဲ့ပါတယ
်ဟုတ်ကဲ့ဈေးအကြီးဘက်ကဖြစ်နေတဲ့တိုက်ပွဲချင်းတွေကတော့ခုချိန်ထိတော့ကျွန်တော်တို့သိရသလောက်ဆက်ပြီးတော့ဖြစ်နေတော့မယ်ခင်ဗျာပွဲတော့မပြီးသေးပါဘူးလို့ကျွန်တော်တို့အဲ့လိုပဲသိရပါတယ
်ဒီတိုက်ပွဲကြောင့်ဈေးအကြီးမျိုးတစ်ဝိုက်ကဒေတာကန်တွေရေးဆက်ရထွက်ပြေးခုလုံခဲ့ကြပြီးတချို့လည်းပြင်မိခဲ့ကလေကြောင်းနဲ့လည်းနဲ့ချီထိတာကြောင့်ဒီတဝိုက်အနားမှာအမျိုးသမီးတချို့ပါဝင်သေဆုံးမှုတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောနေခဲ့ကြပါတယ်။ KNU ရဲ့တပ်မနှစ်တာငူ KNU ထဲမှာရှိတဲ့ဒီဒေသတွေကလက်စုံမျိုးရဲစခန်းနဲ့တိုင်ရင်းတစ်ခုကိုလည်းဒီလာစမ်းပိုင်းမှာပဲ KNU နဲ့ PDF တပ်တွေပူးပေါင်းဝင်တိုက်ခဲ့ပါသေးတယ်။တကယ်တော့တစ်တုံညာနှစ်ခုစစ်စင်ရေးရှမ်းမြောက်မှာစခဲ့ပြီးမနှစ်ဒီဇင်ဘာတုန်းကလည်း KNU ပူးပေါင်းတပ်တွေဒီ PDF တပ်ကိုဒေသအဆက်မှာရှိတဲ့မုံမြိုတဲနဲ့ဖြူမြိုတဝိုက်ကိုလည်းလားတူဝင်တိုက်ခဲ့ပြီးလက်နက်ခဲယံတွေအသင်းကပြန်ဆုတ်သွားခဲ့တယ်လို့ KNU ရရှိတွေကပြောခဲ့ပါသေးတယ်ခင်ဗျ